အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒီကနေ့စတင်ကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာညီလာခံကနေအရေးပါတဲ့ဆုံးဖြတ်ချက်တွေနဲ့ပါတီရင်းအပြောင်းအလဲတွေပေါ်ပေါက်လာဖို့အများကမျှော်လင့်နေပါတယ်။တိုင်းနယ်ပြည်နယ်ကကိုယ်စားလှယ်တွေပါတက်ရောက်လာကြတဲ့နှရက်ကြာညီလာခံမှာအယက်တာအစိုးရကိုဦးဆောင်နေတဲ့ NLD ပါတီအနေနဲ့ပါတီရဲ့အနာဂတ်နဲ့ရှေ့လမ်းစဉ်တွေကိုစနစ်မဲလို့လည်းထမှန်ထားကြတာပါ။အပြည့်စုံကတော့ဆက်တွေ့စူးစမ်းထားတဲ့မဆုမုံကပြောပြပေးမှာပါ။
တိုင်းနယ်ပြည်နယ်အသီးသီးကအစိုးရအဖွဲ့ဝင်ကြီးချုပ်တွေနဲ့မြန်မာနိုင်ငံတိုင်းနိုင်ငံလုံးကပါတီဝင်ပေါင်း 1,200 ကျော်တက်ရောက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံလုံးဆိုင်ရာညီလာခံဒီကနေ့စတင်ကျင်းပပါတယ်။ပါတီညီလာခံပထမနေ့မှာတော့ပါတီဗဟိုကော်မတီဝင်တွေဘက်က NND အနေနဲ့အမျိုးသားပြည်နယ်တင်မြှင့်ရေးငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူလူမှုစီးပွားဘဝတိုးတက်မြင်မာရေးအပါအဝင်2018ကြားဖြတ်ရွေးကောက်ပွဲအောင်နိုင်ရေး2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေး NND အစိုးရအဖွဲ့ရဲ့မူဝါဒလမ်းစဉ်တွေကိုဝန်ရည်ရည်တွေပါဝင်တဲ့နိုင်ငံရေးအစီရင်ခံစာကိုမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်တင်သွင်းပါတယ်။ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးရည်မဲချက်အောင်မြင်ရေးကိုအဓိကဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းပါတီဗဟိုကော်မတီဝင်တွေကစီရုံးရေးအစီရင်ခံစာတင်သွင်းပါတယ်။ဒီကနေ့ပထမနေ့ရဲ့သဘာဝပတိအဖြစ်နဲ့ဗဟိုအလုံးမှုဆောင်အဖွဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမီပူကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတာဝန်ကိုလွှဲပြောင်းတာဝန်ယူခဲ့တဲ့အချိန်ကနေစလို့အခုချိန်ထိစိန်ခေါ်မှုအခက်အခဲတွေဖြစ်ရနေတဲ့ရင်းဆိုင်ဖြည့်ဆည်းနေကြရတဲ့ဖြစ်တယ်လို့တဘာပိမေကောမှာအခုလိုပြောဆိုသွားပါတယ
်။ယခုညီလာခံကြီးကျင်းပတဲ့ကာလမှာအဖွဲ့ချုပ်အပေါ်နိုင်ငံတာဝန်တွေကိုလွှဲပြောင်းတာဝန်ပေးခဲ့တာဟာအခုဆိုရင်နှစ်နှစ်ကျော်ကာလရောက်ရှိခဲ့ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံတာဝန်ကိုလွှဲပြောင်းရယူဆောင်ရွက်ခဲ့တဲ့အချိန်ကနေစပြီးတော့စိန်ခေါ်မှုတွေဖိအားပေးမှုတွေအခက်အခဲပေါင်းမြောင်များစွာနဲ့ရင်ဆိုင်ဖြတ်တန်းဆောင်ရွက်ခဲ့ရပါတယ်ဆက်လက်ပြီးတော့လည်းပဲအထက်ထဲများကြုံတွေ့လာနိုင်တဲ့အခြေအနေတွေအနေအထားတွေကိုလည်းပဲကျွန်တော်မျှော်တွေးထားဖို့လိုအပ်ပါတယ်ဒါကြောင့်အဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ပူဆောင်လမ်းညွှန်မှုမှန်ကန်တဲ့ဆုံးဖြတ်ချက်များနဲ့လှုပ်ဆောင်ပြီးတော့စူပေါင်းအားနဲ့ဆောင်ရွက်သွားကြမယ်ဆိုခဲ့လို့ရှိရင်အမှန်တကယ်အောင်မြင်မှုဟာမြေကြီးလက်ခတ်မလွဲရရှိမယ်ဆိုတာကိုယုံကြည်ပါတယ
်အခုလိုနိုင်ငံလုံးဆိုင်ရာပါတီညီလာခံတရက်ကျင်းပရတာကတော့ NLD ရသားဆိုးရလက်ထက်ဆောင်ရွက်တင်တာတွေကိုပြန်လဲသုံးသပ်တဲ့အနေနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနာဂတ်နိုင်ငံရေးလုပ်ငန်းစဉ် policy တွေချမှတ်နိုင်ရေးအရေးကြီးတဲ့အစည်းအဝေးတရက်အနေနဲ့ကျင်းပရတာဖြစ်တယ်လို့ပါတီညီလာခံကိုတက်ရောက်နေတဲ့ NLD ပါတီရဲ့ဗဟိုကော်မတီဝင်လက်ထက်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုက VOA မြန်မာပိုင်းကိုပြောပါတယ
်ငါမျိုးကြည့်တဲ့အခါမှာဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံလုပ်တယ်လေအဲ့လိုဒီလိုပါပြောပြနေလို့ဆိုတော့ဒါအမျိုးသားဒီလိုမျိုးစီအတက်အကျနေလို့ဆိုပြီးဆောင်ရွက်ခဲ့တဲ့အခြေအနေတွေပေါ်မှာမကြည့်ပြီးပြန်လည်တင်ပြခြင်းတွေတော့ဆောင်ရွက်သားပြီးတဲ့အနေဒါရောအနာဂတ်လုပ်ငန်းတွေလည်းတော့ဆက်တဲ့အကြီးကြီးတဲ့အစီအစဉ်တွေပြန်ကြရတယ်လို့ဒီလိုနိုင်ငံရေးဆိုင်ရာဒီစာရမ်းတွေအကျဉ်းဆောင်တာစာရမ်းဒီဆိုင်ရာအကျဉ်းဆောင်တာစာရမ်းတွေစီလုံးလည်းနေတာကိုဒီစာပြပြီးတော့ဆက်တာအဲလာဟိုလိုရနေတဲ့ဒီဟိုကောင်ကြီးတဲ့စီစီလေးလေအခြေကြီးတယ်လို့ဒီလိုစီစီလေးယူတယ်
ဒီနိုင်ငံလုံးဆိုင်ရာညီလာခံကနေပြီးတော့လက်ရှိနိုင်ငံရေးအပေါ်သုံးသပ်ချက်အစီအစဉ်စာတွေနိုင်ငံအတွက်ရှေ့ဆက်လမ်းနဲ့နိုင်ငံရေးဆိုင်ရာမူဝါဒလမ်းစဉ်တွေကိုချပြမှာဖြစ်တဲ့အတွက်စိတ်ဝင်စားစောင့်ကြည့်နေပါတယ်လို့လည်းမြန်မာနိုင်ငံရဲ့အကဲခတ်ဦးမောင်စိုးကသုံးသပ်ပါတယ
်။အထူးဖြင့်ဒီ NLD ကိုအစိုးရဖွဲ့ထားတဲ့နိုင်ငံရေးပါတီတရားဖို့ပြောမယ်ဆိုဒီညီလာခံထွက်လာတဲ့လက်ရှိနိုင်ငံရေးခြေအနေနဲ့ပတ်သက်တဲ့အစီအစဉ်စာပေါ့လက်ရှိနိုင်ငံရေးစီးပွားရေးလူမှုရေးဘဏ္ဍာရေးစသဖြင့်အားနဲ့ပတ်သက်တဲ့အစီအစဉ်စာတွေဆက်တင်ပြီးတော့အစိုးရရဲ့ policy လက်ဖြစ်တဲ့အကြောင်း policy ဖြစ်လာမှတို့ရဲ့ရေးကြည့်ပါလေဘလူနိုင်ငံရေးစင်ခံစာရေးတင်သွင်းမလဲဘလူကိုလမ်းစဉ်ပေါ်စီချမှတ်မလဲဘလူနိုင်ငံရေးနဲ့ပတ်သက်တာစီဝါရေးပဏ္ဏရေးနဲ့ပတ်သက်တာတွေပေါ့အဓိကတော့အဲ့ဒါတွေဘလူထွက်လာမှုနဲ့ဆိုတော့ကိုယ်စိတ်ဝင်စားဖို့ကောင်းမှာတယ်မှာ
2020ရွေးကောက်ပွဲအောင်လာရေးနိုင်ငံရေးခြေလှမ်းတည့်ရအနေနဲ့ကျင်းပတဲ့ဒီနိုင်ငံလုံးဆိုင်ရာညီလာခံမှာတော့ပြည်သူကိုပေးခဲ့တဲ့ရွေးကောက်ပွဲကတိတွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်တာအခြေအနေကောင်းနိုင်တယ်လို့လည်းနိုင်ငံရေးလေလာသုံးသပ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ
်သူတို့2015ရွေးကောက်ပွဲအဓိကဝတ်တွေနဲ့ပတ်သက်လို့ရှိရင်ဘယ်အပိုင်းတွေဘယ်အပိုင်းတွေကိုတော့ကျမတို့ကျွန်တော်တို့ဆောင်နိုင်တယ်ဘယ်အပိုင်းတွေဘယ်အပိုင်းတွေကိုတော့မဆောင်ရနိုင်သေးဘူးပုံမှန်အားဖြင့်ကျွန်တော်ဖွဲ့စည်းပုံချင်အားဥပဒေပြင်ရေးဆိုတာကိုကျွန်တော်ရေပေါ်ပေါ်ကတိအနေနဲ့ပေးခဲ့တယ်ဒါကြောင့်မပြင်နိုင်တဲ့ဆိုတာကိုကောင်းစွာနားလည်အောင်ရှင်းပြလို့လိုလိမ့်မယ်နော်အဲဒီအကြီးအကဲကြီးတဲ့ပြည်သူလူထုအတွင်းမှာစီးပွားရေး ဒီပုံစံတိုးတက်လာအောင်ဒီလိုလိုအတွက်စောင့်နေလို့ဒီချောင်းတွေလာအောင်အဲဒီဆိုရကဘယ်လိုမျိုးလားချမှတ်ထားတယ်ဆိုတာလို့ပြောပြလို့လိုတယ
်ပြည်내တဲ့ဒါအီလိုင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်တွေအဖြစ်ရွေးကောက်ခံတဲ့သူတွေတဲကပြည်내နဲ့တိုင်းလိုက်သတ်မှတ်ထားတဲ့ဗဟိုကော်မတီဝင်အရေးအတွက်တိုင်းရွေးကောက်တင်ပြောင်းနိုင်ရေးတက်ရောက်လာတဲ့ပါတီညီလာခံကိုယ်စားလှယ်တွေဘက်ကဆန္ဒမဲပေးတာပြီးဆန္ဒမဲရေးတွက်တာတွေလှုပ်ဆောင်နေကြပါတယ်အန်အန်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယအကြိမ်နိုင်ငံလုံးဆိုင်ရာပါတီညီလာခံနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတော့ညီလာခံဒုတိယနေ့ပြီးဆုံးချိန်မနက်ဖြန်တနင်္ဂနွေနေ့နေ့လယ်3နာရီဝန်းကျင်မှာကျင်းပမှာဖြစ်ပါတယ်ရှင်
မဆုံးမတင်ပြတော့တာပါ